လူဦးရေတသန်းနီးပါးခိုလုံရာလူနေထူထပ်များပြားလွန်းလာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေထဲမှာ9နှစ်ကျော်ကြာနေထိုင်နေကြရတဲ့ရိုဟင်ဂျာလူငယ်တွေတက်ကြီးရွယ်အိုတွေအမျိုးသမီးနဲ့ကလေးငယ်တွေဟာနှစ်နဲ့ချီပိတ်လောင်ခံထားရတယ်လို့ဖြစ်နေပြီးသူတို့အတွက်အနာဂတ်မဲ့မျောလင့်ချက်တွေပျောက်ဆုံးနေကြရပါတယ်မြန်မာနိုင်ငံမှာဆရာနာတိန့်ခံထားရတဲ့အတွက်သူတို့နေရရင်းကိုပြန်ပို့ဆိုတာကလည်းအခုချိန်ထိမရေမရဖြစ်နေသေးပါရိုဟင်ဂျာဒုက္ခသည်တို့ကိုဆက်သွယ်မေးမြန်းထားတဲ့မက်ဆုမွန်ကအကြောင်းစုံကိုပြောပြမှာပါရှင်
လွန်ခဲ့တဲ့2018ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့စစ်တပ်စခန်းအနေနဲ့နေကြားဆောင်တက်ပေါ်ARS အစိုးရအဖွဲ့ရဲ့တိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်နဲ့နေကြားဆောင်တက်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရိမ်ရလို့ဒေသခံတွေဘေးလွတ်ရာကိုဥယျာဉ်ဆွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားချတာပါအဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံး ICJ မှာလက်ရှိတရားရင်ဆိုင်နေရတာပါ2022ခုနှစ်ဒီနှစ်မတ်လထဲမှာပဲအမေရိကန်ပြည်ထောင်စုကလည်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်ခဲ့မှုကို Genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲမေလ12ရက်နေ့ကဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေခိုလုံနေထိုင်ရာဒုက္ခသည်စခန်းတွေစီကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးယန္တရား WIWN အဖွဲ့ရောက်လာလို့လူခွေချိုးဖောက်ခံရမှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုတွေကရယာရှင်တွေတွေ့ဆုံပြီးတော့နင့်နာခံရသူတို့တရားမျှတမှုရရေးဆွေးနွေးတင်ပြခဲ့ကြတယ်လို့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောပြပါတယ်ဒီလိုတရားမျှတမှုရရေးမျှော်လင့်နေချိန်မှာပဲဒီသိမ်းချီတဲ့ရိုဟင်ဂျာတွေဟာအဲ့ဒီဘင်္ဂလားဒေ့ရှ်စခန်းတွေမှာပဲခိုလုံနေထိုင်ခဲ့ကြရတာ9နှစ်ကျော်လာပြီဖြစ်ပေမဲ့လို့နေရရင်းကိုပြန်ဖို့ကလည်းမရေရာအနာဂတ်ကမတည်မချာဖြစ်နေကြပါလို့ရခိုင်ပြည်နယ်မောင်နှံစာတီအခုလက်ရှိဘာလူခါလေးဒုက္ခသည်စခန်းမှာခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပါတယ်
ဒီနေ့မယ်လာဆနေရနေပေါ့ဗျာဒါဘောလာရဲ့ WN ကဟောစောကဒုက္ခသည်စခန်းကိုကိုတော့ဘလုံးကိုပထမဆုံးရောက်တယ်အဲမှာကျွန်တော်ရူညာဖွဲ့စင်းနဲ့ဖွဲ့နေနောက်စခန်းတော်ဝင်ကသူတို့နဲ့လည်းတွေ့ဆုံခဲ့ကြပါလေနောက်မင်းလေးသနိုင်းခွင်းမှာပေါ့ဗျာစကားမဲ့စတိဘလုကလေးအမင်းလေးကိုရောက်လာပါတယ်အဲမှာကျွန်တော်ကဒုက္ခသည်ရဲ့ကုသလေအဲလူပေါင်း25ယောက်ကျွန်တော်ပါဝင်ကြပါလေကျွန်တော်တို့ကသနာရီဆွေးလုံးအပြန်ဆင်းခဲ့ကြပါလေနေရစင်ဖို့ပြစားတော့ကျွန်တော်ဘက်ကတော့ဒီကြောက်ပြသခဲ့ပါလေအဲအမြင်ဆုံးကျွန်တော်ကဒီဒုက္ခသည်စခန်းအနေနဲ့ကျွန်တော်ကသူ့ရဲ့နိုင်ငံမြန်မာနိုင်ငံရင်းကြီးကိုကျွန်တော်ကအမြင်ဆုံးကျင်းပါလေအဲဒါပေမဲ့ကျွန်တော်က international security နဲ့ကျွန်တော်ကသူတို့ကကျန်တဲ့ရဲ့အတွက်လောက်ဆုံးပဲကွာကျွန်တော်ဆွေးနွေးကြည့်ကြပါဦး
ခုဒီနေရတာလေဒီထဲထဲမှာ9နှစ်ကျော်ပြီပေါ့နော်ငါတကယ်တော့9နှစ်လို့တာပြောတာဟိုအရှိနှစ်တွေကလေးကနေလာကြတဲ့လူတွေလည်းရှိတယ်ပေါ့နော်အဲ့မှာလာပြီးခိုလုံနေကြတဲ့လူတွေရှိတော့နေရပြန်ဖို့ကလည်းမသေးချာဘူးဆိုတော့အဲ့ထဲမှာနေနေရတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေရဲ့နေစဉ်ဘဝဖြတ်သန်းမှုပေါ့နော်နောက်တစ်ခုကလွတ်လပ်မှုမရှိပဲဒီလိုဂိတ်အတားဆီးအဆင်ဆင်နဲ့နေနေရတဲ့အနေအထားပေါ့မှာရိုဟင်ဂျာဒုက္ခသည်တွေနေစဉ်ပေါ့ဒီစိတ်ခံစားမှုနဲ့ဒီလွတ်လပ်မှုဆုံးရှုံးနေရတဲ့အခြေအနေတွေကဘလောက်ထိမှစိန်ခေါ်မှုတွေဖြစ်စေသလဲပေါ့နော်အဲ့ဒါလေးပြောပြပေးပါဦး
ဒီဒုက္ခသည်စကမှာကျွန်တော်တို့ကဒီရူညာဒုက္ခသည်တွေကမြန်မာနိုင်ငံကနေမုံထုံးခံရတာအခုစရင်9နှစ်ကျော်6နှစ်ဝန်းကျင်လောက်ရှိပြီတရှိလို့ပြောဒီဒုက္ခသည်စကမှာလူတွေကစစ်တိတ်ပြီးတော့နေခံရတာတော်တော်လေးဆွတ်ဆူဝါဝါနဲ့ချင်းဆန်းချအမြင်နဲ့ကျွန်တော်တို့ကနေတိုင်းဖတ်တောင်းနေရတာပါဒီမှာပညာရေးချက်မှရေးလက်ဆောင်ပေါ့ဗျာအဲနည်းနည်းအခက်နဲ့အဲတော်တော်လေးဆုံးခဲ့ရနေပါလားကလေးတွေစီပညာရေးပိုင်းရတော့တော်တော်လေးဆုံးရှုံးသွားခဲ့တာကိုတွေ့သိရပါတယ်။နောက်ဒီလိုပုံစံမျိုးဆက်ဆက်သွားမယ်ဆိုရင်အဲမြူဇစ်တူငယ်တွေရဲ့ပညာရေးပေါ်တော်တော်လေးဆုံးရှုံးသွားမှာကိုကျွန်တော်အဆသိနေပါတယ်။ဒီပညာရေးဆုံးရှုံးမှုဆိုရင်ဒီလူတွေရဲ့ဘဝကတော့ပြတ်စီသွားသလိုကအဲစီးသွားမှာကိုကျွန်တော်အဆသိနေတော့တာပါခင်ဗျာ
။ဟုတ်ကဲ့ရှင်။
နောက်ဒီမှာစီးသွားလဲပိုင်းလဲမရှိတော့ပဲ။နောက်ဆောက်ဝဲနေရလေကျွန်တော်ကအမတားမှဟောအခက်ခဲနဲ့ကျွန်တော်ကစသုံးနဲ့တန်ရတာ
ရိုဟင်ဂျာတွေအတွက်ပညာရေးအလုတ်ကိုင်းအခွင့်အလမ်းနဲ့ကြော်ရှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါးလွန်းတယ်လို့နေထိုင်စားသောက်ရေးအခက်ခဲစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်အထူးသဖြင့်လူမမဲ့ကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကပျောက်နေပြီး
ဘာမှကြီးရမှုမရှိပဲမေးမိန်နေစေတယ်လို့ဒုက္ခသည်စခန်းနေထဲမှာဒုက္ခသည်တွေကိုကျမ်းမာရေးပညာရေးလူမှုအသိပညာပေးစားတဲ့လူသားချင်းစာနာမှုကူညီရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းဖြစ်ကူညီပေးနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုအမြင်ကပြောပါတယ်။ကျွန်တော်ဘယ်လောက်ဒီအတက်ကနေကျွန်နေရတယ်ဆိုတော့ကျွန်တော်မှဒီမှာကပ္ပါဖို့မှာဥပမာသေးပြီးတော့ပြောပြဖို့အဲ့လောက်ဒီဥပမာတော့မရှိဘူး။ ဒီမှာကျွန်တော်ချမ်းမာရေးပညာရေးဒီတော့လော့ကန်အခွင့်အလမ်းအဲတခြားရှိပေါ်ရေးကိစ္စဘာမှစဉ်းမပြေပါဘူး။ကျွန်တော်တို့အဲဒီတော့အစောအဝယ်ရေးထိုင်ရေးဒါအစဖရရပေါ့နော်။ကျွန်တော်တို့ရောဝစဉ်းမပြေပါဘူး။ကျွန်တော်ကလေးတွေပြောမယ်ဆိုလို့ရှိရင်ဒီမှာကလေးတွေထူးပွားလာပါတယ်ထူးပွားလာတယ်ဆိုတော့ဒီမှာနေရာကလည်းတူတက်တယ်ဆိုတော့ ဒီမှာကလေးတွေကစားဖို့သိုးဖို့နေရာတော့ဒီမှာမရှိသလောက်ပါပဲ။ကြောက်ပြောမယ်ဆိုလို့ရှိရင်တော့ဒီမှာလောင်းဝအဲကလေးတွေဆင်းနေပြေဖို့ပေါ့။ဒီလက်ကွန်းနဲ့ညဦး။ကျွန်တော်ချင်းစီယူလောင်းရင်တက်မှာပဲနေရတယ်။မကောစွာကတိကျောင်းနဲ့ဆိုလို့ရှိရင်လည်းဒီမှာကွန်းပြေရှာလို့ပါတယ်။ဒီမှာ
အဲ့ဒီလမ်းမင်းနဲ့ဆရာဝန်လမ်းမင်းရောရစ်ခွဲတာဝန်ခံပေါ့နော်အဲသူတို့ရဲ့လမ်းမင်းနဲ့ဆရာရှိရှိတင်ရတယ်အဲ့ဒီကတဆီဆရာရှိကနေကျွန်တော်ကွန်ပျူတာပဲလေဒီကွန်ပျူတာနဲ့သွားလာရတာပါအခုလက်ရှိမှာတော့ရိုဟင်ဂျာဒုက္ခသည်တွေတင်းစီထွက်ပြေးခိုးလို့ရကော့စ်ဘဇာခရိုင်တွေကဒုက္ခသည်စခန်းတွေထဲမှာအခုချိန်ထိရာယီရွက်ဖြင့်တဲလေးတွေနောက်ကုလကစလို့ပေးထားတဲ့အုတ်ခန့်အပေါ် ေဟာစုပြုံပြုတ်သိမ့်နေကြရတာဖြစ်ပါတယ်။လေဝင်လေထွက်မကောင်းတဲ့အပြင်ဒဂွေကျမ်းမာရေးအတွက်ရောမိုးတက်လေပြင်းကြတဲ့ရာသီဥတုထံကိုခံနိုင်ဖို့ပါကြန့်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာတွေကပြောပါတယ်။ဒီလိုနေရက်ကိုပြန်ဖို့ကလည်းမဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ခံထားရတဲ့ဒီရိုဟင်ဂျာဒုက္ခသည်အများစုရဲ့ထူးမခြားနာလာတဲ့နေတတူဝါလဲပတ်မှုတွေကြောင့်မွန်းချက်မှုတွေကနေလွတ်မြောက်အောင်ဘာဆန်းချကျုံကိုထွက်သွားတာမျိုးနောက်အလုပ်ပွဲစားတွေကနေတဆင့်ရေလန်းကနေတခြားနိုင်ငံတွေစီကိုအလုပ်လုပ်ဖို့ထွက်ပြေးကြတာတွေလည်းရှိတယ်လို့ကိုအောင်မြင်ကပြောပြပါဗျ။
ဒီမှာလူတွေမှာနှကဲလည်းမရှိဘူး။အဲဒီကန်စားချက်တွေနဲ့ဆိုတော့ဒီမှာမျောလင်းချက်ဘာမှမဖြစ်ဘူးဆိုတော့ဒီတော့ကအမှချင်းမှတွဲပြီးတော့အဲ့လိုသွားတာလည်းရှိတယ်ပြီးတော့တချို့တလေကအဲ့ဒီကိုသွားပြီးတော့ပြင်လာတာလည်းရှိတယ်ကိုကြီးတော့ဒီဘက်က
ဟုတ်ကဲ့
ဒီမှာမနေရှင်လို့ပြင်လာတာလေးရှိတယ်ပြီးတော့တချို့ကဒီမှာဒီမှာလူနေမှုအစင်းအတန်းကတော်တော်လေးနေရေးဆိုင်ရေးပေါ့နော်လုံးဝမကောင်းဘူးဆိုတော့ဒီမှာနက်တဲ့လည်းမရှိဘူးညောင်းရင်းချက်လည်းမရှိဘူးဆိုပြီးတော့တချို့လူတွေကဒီကနေဒါလည်းမရတယ်အဲဒီကနေဟောဆိုင်ရေလင်းကြောင်းနော်ရေလင်းကြောင်းနဲ့ကူပြီးတော့အဲမလေးရှားတို့ထိုင်းတို့အဲအဲ့ဒါလည်းမြန်မာနိုင်ငံဘက်ကနေပေါ့နော်ဒီကနေ့မြန်မာနိုင်ငံဝင်တဲ့မြန်မာနိုင်ငံကနေဖိုင်းတော့နော်ဖိုင်းကနေမလေးကိုအဲ့လိုရေလန်းကြောင့်အဲသူတို့သွားတာလည်းရှိတယ်အဲ့ဒီလန်ကောက်ဝဲမှာတည်ဆုံမှုလည်းရှိတယ်ဒီမှာအနာကကမရှိဘူးကျန်တော့ကိုသွားနေမယ်သွားမယ်ဆိုလို့ရှိရင်လည်းကျန်တော့ကျင်းတော့မြေကြီးပေါ့နော်ချင်းတော့ရွှေကြီးပေါ့အဲ့လိုသဘောနဲ့သူတို့ကအဲ့လိုသွားနေတာရှိပါတယ်
ပြီးခဲ့တဲ့သတင်းပတ်တုန်းကပဲအစ္စလမ်ဘာသာဝင်တို့အထုတ်မြတ်ထားရာအစ်ဘာသာရေးပွဲတော်ထိမ့်မတ်ဖြစ်နေဒုက္ခသည်စခန်းတွေထဲကနေပင်လယ်ကမ်းခြေတစ်ခုစီကိုသူတို့သွားခဲ့ကြလို့ရိုဟင်ဂျာယာနဲ့ချီအဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။တနင်္လာထဲမှာပဲတပြုံကြီးနေရတာလူဦးရေကလည်းအရန်ကိုထိုထက်လွန်းနေတာကြောင့်လူတွေကသွားစရာလာစရာမရှိတဲ့အတွက်ဘာသာရေးပွဲနေ့တွေလို့အားလဲရက်ပွဲတော်ဆိုရင်မိသားစုတွေကလေးငယ်လေးတွေနဲ့လူငယ်တွေဟာခိတခဏတာပဲဖြစ်ဖြစ်တာမန်လူတွေလို့ပျော်ပျော်ပါပါနေကြကြလို့ဖတ်ခဲ့ကြတာလို့ဒုက္ခသည်တွေကပြောပါတယ်။ဒါအပြင်ဒုက္ခသည်စခန်းတွေထဲမှာမီးပေးရေပေးလို့မြေပြိုကျမှုလို့တဘာဝဘေးအန္တရာယ်တွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။အခုလိုနေထိုင်ခိုးလုံရစခန်းတွေထဲမှာအခက်အခဲမျိုးစုံနဲ့နေထိုင်နေကြရပေမဲ့ရိုဟင်ဂျာတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်လို့တဲ့မျှော်လင့်ချက်ကတော့အတော့ကိုနေပါနေပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့ဆီယာနာတင်ထားတဲ့မြန်မာနိုင်ငံဘက်မှာတော့ဒီတိမ့်ချီတဲ့ရိုဟင်ဂျာတွေနေရရင်ကိုပြန်လာရေးကုလသမဂ္ဂဘင်္ဂလားဒေ့အစိုးရတို့နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်နေပါတယ်လို့ဆိုပေမဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကတော့နှောင့်နှေးနေဆဲဖြစ်ပါတယ်ရှင်